မေလ19ရက်ဇာတာပတိနေ့မနက်ပိုင်းကကလေးမြို့တောင်ပိုင်းမြစ်တာမြစ်အရှိဘက်ကန်ကကြေးရွာတစ်ခုဖြစ်တဲ့လေးချရွာမှာတန်နေသေးတဲ့နေအိမ်တွေကိုစစ်ကောင်စီတပ်တွေထပ်ပြီးမီးရှို့သွားတယ်လို့ဒေသခံတို့ကပြောပါတယ်။အိမ်ကြီး220ရှိတဲ့လေးချရွာထပ်ပြီးမီးရှို့ခံရတာကိုဒေသခံတို့ကအခုလိုပြောပါတယ
်။ဒီနေ့သဘောရင်းနေကြတော့လေးချရွာပြန်တဲ့အိမ်ကိုပြန်မှချို့တာဒီဘက်ကတော့ကျွန်းသွားပါပြီ။အိမ်ကြီးတစ်စွာလုံးကအိမ်ကြီးနေရာချို့ချို့ရှိတာကြအကုန်လုံးလောင်သွားပြီ။
စစ်ကောင်စီတပ်တွေကကလေးမျိုးတောင်ပိုင်းကကျေးရွာတွေကိုတရွာဝင်တရွာရွက်နေမီရှင်းလင်းရေးလုပ်နေပြီးကျေးရွာတွေကိုတလှည့်စီမီးရှို့နေတာဖြစ်တယ်လို့ဒေသခံတွေကပြောပါတယ်။မေလ18ရက်နေ့ကလည်းကိုကိုရွာကိုနောက်တစ်ခေါက်မီးထပ်ရှို့တာကြောင့်နေအိမ်130လောက်မီးလောင်ကျွမ်းသွားတယ်လို့ဒေသခံကအခုလိုပြောပါတယ
်။စကားရည်နေကြတော့ရကြရွာမှာအင်ဂျီ20လောက်မီးချိုပြီးအဲအဲ့ဒါကမြောက်ဘက်ကိုအဲကိုရွာကိုကျော်ပြီးမှစားတော့ရွာကိုတက်ပြီးမီးရှို့တာကအင်ဂျီတရာလောက်မီးလောင်သွားတယ်ဗျာစားတော့ရွာကအင်္ဂလိပ်လိုဟာ16လင်းလို့ရတခါပြန်လေပြီးမှနောက်ကျောင်းပြန်သွားပြီးမှလက်ကျောင်းကိုပြန်ချို့ပြန်နေကအဲ့ဒါကဟောင်းနေပါဗျာ18လင်းနဲ့17လင်းနဲ့ကြတဲ့တခါကိုပြန်သွားပြီးမှချို့ပြန်တော့တယ်ဗျာ
စစ်ကောင်စီတပ်တွေဟာအင်ဂျီ220လောက်ရှိတဲ့လဲချားရွာကို3ချိန်မီးရှို့ခဲ့တာကြောင့်ကျေးရွာမှာရှိတဲ့နေအိမ်အလုံးမီးလောင်ကျွမ်းသွားပြီလို့ကျေးရွာသားတွေကပြောပါတယ်။ဒေသခံတွေပြောဆိုကြအရနာချောင်းကျေးရွာက၄ချိန်မီးရှို့ခံရပြီးအင်ဂျီ240လောက်မီးလောင်ကျွမ်းခဲ့တာပါ။ကိုကိုရွာကအင်ဂျီ130၊ရှားတော့ရွာကအင်ဂျီ130၊ရေရှင်ရွာကအင်ဂျီ400နီးပါး၊ရှားဖို့ရွာကအင်ဂျီ100၊အရှိစီးရွာကအင်ဂျီ910၊တင်သားရွာက88အိမ်မီးရှို့ခံရတယ်လို့ဆိုပါတယ်။ချောင်းကားရောက်ကိုလည်းစစ်ကောင်စီတပ်တွေမီးရှို့ထားပေမဲ့ဘယ်နဲ့အိမ်မီးလောင်ကျွမ်းတယ်လဲဆိုတာကိုတော့စည်ရင်အတိအကျမသိရသေးပါဘူးဒေသတွင်းကွန်ကြီးအဖွဲ့တွေစူးစီးပြီးကောက်ခံရရှိတဲ့စည်ရင်တွေအရမေလအတွင်းကလေးမျိုးတောင်ပိုင်းမှာကျေးရွာ9ရွာကအင်ဂျင်1000ဝန်းကျင်မီးရှို့ဖျက်ဆီးခံရပြီးကျေးရွာသားတောင်ကနန်းဘေးလွရွာကိုထွက်ပြေးခဲ့ကြရပါတယ်မေလ10ရက်ကနေ10ရက်နေ့အတွင်းရေရှင်ရွာအနီးမှာပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေထိတွေ့တိုက်ပွဲပြင်းထန်ခဲ့ပြီးရေရှင်ရွာကိုရွာလုံးကျွတ်မီးရှို့ခဲ့ပြီးနောက်ကျန်တဲ့ရွာတွေကိုပါဆက်တိုက်မီးရှို့နေတယ်လို့ဒေသခံတွေကပြောပါတယ်။ဒေသခံတွေကတော့စစ်ကောင်စီတပ်ကမီးရှို့တယ်လို့ဆိုပေမဲ့တမတော်ပြောရေးဆိုခွင့်ရှိသူကတော့ဒေသခံကာကွယ်ရေးအဖွဲ့တွေကမီးရှို့ဖျက်ဆီးမှုလုပ်နေတာလို့တမ်းပြန်ဆွဆွဲခဲ့ပါတယ်။ထွက်ပြေးနေကြရတဲ့ရွာသားတွေတောင်ကနန်းအထိရှိလာပြီးဝိုးရင်းကာလလည်းရောက်တော့မှမို့စီပြီးဒုက္ခတွေဒီပုံပြီးခက်ကြုံလာွယ်ရှိတယ်လို့စစ်ဆောင်တွေကိုအကူအညီပေးသူတူကပြောပါတယ
်စစ်ဆောင်ရေးတွေကလည်းပါရွာလုံးကျွတ်ညီပိုင်းဆောင်နေရတာနေထားဆိုတောင်ကနန်းဘက်မှာပဲရှိရောမှာပြောက်ကြတောင်ကနန်းကြော်မှာသူဆိုလို့ချင်းစစ်ဆောင်နဲ့မိုးရင်းဘက်ကိုလည်းပါရာဒီကူကြောင်းနဲ့မိုးရင်းဘက်ကိုလည်းရောက်လာပြီးတော့ဒူးလို့တော်တဲ့တောင်တွေမှာနေကြတာပေါ့နော်အဓိကမိုးပါတယ်မလောင်ငါမှုတွေလူအများကြီးနဲ့ကြက်ကြက်ရနေရတယ်ဆိုနေခံရတာဒါဖြစ်ခြင်းအဓိကဟာနေဖို့တိုင်မိုးပါပေါ့နော်မိုးရင်းရောက်လာပြီးဆိုတော့ကြမိုးပါနဲ့ရှိသွားတော့အဓိကပြမိုးရီလေးရောက်တော့တော်တော်ကြီးကိုခက်ခဲနေတယ်မိုးကတွေကမိုးကတွေဒါလိုရနေပြန်အញ្ញံလိုရနေစားတောက်ဆိုလို့ချင်းလဲသူတို့စပားတွေပါမီးရှို့ခံတာတော့စားတောက်တွေလည်းတော်တော်ခက်ခဲနေကြတယ်ဟုတ်ကဲ့ပြကြည်ဝါဟုတ်ပေါ့နော်တော်ဖြားလာရောဒါပြီးဝင်ချောဝင်ပြစ်တွေလည်းပါဒီမတန်းလာတော့အင်တာကြီးအဲ့လိုမျိုးအစင်မပြီးဘူးကြီးကြောင့်မလို့ဝင်ချောဝင်ပြစ်တွေရောဗျစားတောက်တွေနဲ့ဟာနေမကောင်းတက်မကြီးရက်စနေထိုင်နေစပေါ့နော်မိုးကတွေမရှိတော့အញ្ញံလိုရနေကြတယ်ဟုတ်ကဲ့ပြခက်ခဲတော့ဖြစ်နေကြ
ထွက်ပြေးနေရတဲ့ဒုက္ခသည်တွေဟာတောတောင်တွေထဲမှာယာယီနေထိုင်နေရသလိုမိဆက်ရာဆွေမျိုးသားချင်းရွာတွေအိမ်တွေနဲ့ဘုန်းကြီးကျောင်းတွေမှာခိုးလုံနေရတာလည်းရှိပါတယ်။သူတို့ကိုဒေသခံတွေအချင်းချင်းပြန်လည်ကူညီပေးနေပေမဲ့အချင်းကြလာတဲ့နဲ့အမျှအကူအညီရဖို့ပုံပြီးခက်ခဲလာတယ်လို့စစ်ဆောင်ကူညီသူတွေကပြောပါတယ်။ဒေသအပြင်ဘက်ကအကူအညီပေးဖို့လည်းဒေါ်လာရေးအခက်အခဲရှိနေပါတယ်။အာဆီယံအဖွဲ့ကတော့မြန်မာပြည်တွင်းလူသားချင်းစာနာမှုအကူအညီတွေပေးဖို့ညှိနှိုင်းဆောင်ရွက်နေရမှာစကိုင်းတိုင်းကိုလည်းဦးစားပေးအဆင့်သတ်မှတ်ထားပါရခင်ဗျာ။